လက်ရှိကမ္ဘာမှာကြုံတွေ့နေတဲ့ပြဿနာတွေကိုမျိုးဆက်သစ်လူငယ်တွေအနေနဲ့စူးစမ်းဖြေရှင်းတဲ့အခါအမေရိကန်ပြည်ထောင်စုအနေနဲ့မိတ်ဆွေအဖြစ်ဆက်လက်ရှိနေမယ်လို့သမ္မတဘရက်အိုဘားမားကပြောကြားခဲ့ပါတယ်။ဒီကနေ့မလေးရှားနိုင်ငံမှာကျင်းပတဲ့အာဆီယံ10နိုင်ငံကလူငယ်တွေနဲ့တွေ့ဆုံပွဲမှာအဲ့ဒီလိုပြောကြားခဲ့တာပါ။ဒီပွဲမှာမြန်မာနိုင်ငံကိုစားပြုလူငယ်ခေါင်းဆောင်တွေကလည်းသမ္မတအိုဘားမားကိုမတူကွဲပြားမှုတွေနဲ့ပတ်သက်ပြီးမေးမြန်းခဲ့ကြပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မနန္ဒာချန်းကပြောပြပေးပါရှင်
။အမေရိကန်သမ္မတဘရက်အိုဘားမားရဲ့ YSEALI လို့ခေါ်တဲ့အရှိတောင်အာရှလူငယ်ခေါင်းဆောင်များဦးဆောင်ဦးရွက်ပြုမှုအစီအစဉ်အရဒီကနေ့ကွာလာလမ်ပူမြို့တော်မလေးရှားတက္ကသိုလ်မှာအာဆီယံ10နိုင်ငံကလူငယ်ခေါင်းဆောင်103ဦးနဲ့တွေ့ဆုံတဲ့တောင်ဟောမီတင်တစ်ခုကိုပြုလုပ်ခဲ့တာပါ။ဒီစီဇန်ဟာအမေရိကန်ပြည်ထောင်စုနဲ့ဒေတာရင်းအာဆီယံလူငယ်မျိုးဆက်တွေကြားပုံမိုရင်းနှီးမှုရှိလာအောင်နဲ့ဒေတာရင်းနဲ့ကဘာတဝန်းကအဓိကကြတဲ့ပြဿနာတွေကိုအမြင်ချင်းဖလှယ်ဆွေးနွေးကြဖို့ရည်ရွယ်တာဖြစ်ပါတယ်။ဒီပွဲအတွင်းသမ္မတအိုဘားမားကလူငယ်တွေရဲ့အနာဂတ်အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့
And it's now up to you the next generation to make sure that 20 years from now or 30 years from now people look back and say wow things are a lot better now than they were back then.And there'll still be problems 20 or 30 years from
now. သမ္မတအိုဘားမားပြောသွားခဲ့တာကနောက်မျိုးဆက်တွေအတွက်ရှေ့လာမယ့်အနှစ်20 30မှာစိတ်ချလက်ချဖြစ်အောင်လုပ်နိုင်ဖို့ကခမားတို့အပေါ်မှာပဲမူတည်တယ်။အဲ့ဒီအချိန်ကျရင်အခြေအနေတွေကအရင်တုန်းကထက်အများကြီးပိုကောင်းနေပါလားဆိုပြီးလူတွေကပြောကြမှာပါ။လာမယ့်အနှစ်20 30မှာလည်းပြဿနာတွေကရှိနေအောင်မှာပါ။ဒါပေမဲ့လည်းဒီကနေ့အချိန်မှာပြဿနာတော်တော်များများကိုခမားတို့ရှင်းထားနိုင်တဲ့အတွက်တူမာတော့မဟုတ်တော့ပါဘူး။အမေရိကန်အနေနဲ့ကတော့ဒီလုပ်ငန်းစဉ်မှာမိဖက်ဖြစ်နေဆက်လက်လက်တွဲသွားမှာဖြစ်ပါတယ်လို့ပြောဆိုသွားတာဖြစ်ပါတယ်။အခုလိုသမ္မတအိုဘားမားနဲ့တွေ့ဆုံဖို့အတွက်အာဆီယံ10နိုင်ငံကလူငယ်ခေါင်းဆောင်တွေကိုရွေးချယ်ရမှာမြန်မာနိုင်ငံကိုစားပြုလူငယ်10ဦးလည်းပါဝင်ခဲ့တာပါ။သူတို့10ဦးစလုံးကိုတော့တိုင်းနဲ့ပြည်နယ်တီးတီးကလူမျိုးဘာသာမတူတဲ့ပြီးတော့ပတ်ဝန်းကျင်ထိမ့်သိမ်းရေးနိုင်ငံရေးနဲ့လူမှုအခြေပြုလုပ်ငန်းတွေမှာလှုပ်ကိုင်နေကြသူတွေဖြစ်ပါတယ်။သူတို့အနေနဲ့အခုလိုမျိုးသမ္မတအိုဘားမားနဲ့ပထမဦးဆုံးချိန်တွေ့ဆုံခွင့်ရတာနဲ့ပတ်သက်လို့
အခုတောင်ဖိတ်လို့ရတဲ့အချိန်ဒီမိကျွန်တော်ကဟိုပေါ့ဟိုပထမတန်းနဲ့တန်းလောက်မှဆိုင်ရတော့လေတမောက်ဘာမနေကကိုယ်တိုင်နဲ့လက်ဆန်းလုံးဆက်ဆုံနဲ့ရလိုက်တဲ့အချိန်လို့ဆိုတော့ဟိုအရင်လည်းနီးကျတော့ကြလေခုခုကိုတစ်ခါအစ်ပါရှင်တော့ကဆိုရင်ဒါတကယ်လားလို့ပေါ့နော်အဲ့လိုမျိုးထင်မိရဲ့အချိန်ဒီလိုလိုလူငယ်တွေကိုအရင်ကလေးလေးစားစားနဲ့ပေါ့နော်ဆက်ဆံနဲ့ဖိတ်ခေါ်ရဲအဲ့လိုမျိုးသူအရင်လေးစားပါတယ်အချိန
်မတ်မေဖြူဖြူအောင်ပြောပြခဲ့တာပါတစ်ခါကချင်တိုင်းရင်းသားဒေးဗစ်ဂွမ်အောင်ကလည်း
ကျွန်တော်တို့ကအစားကကျွန်တော်ရဲ့ဒီ ideal person ပေါ့နော်အဲသူ့ကိုကျွန်တော်အစားလက်လေးစားပါတယ်လူချင်းတွေ့ခေါ်ပေါ့ပို့ပြီးတော့သူ့ပို့ပြီးသဘောကျသွားတယ်ပြီးတော့သူကကိုယ်ဖြစ်တယ်ပေါ့နော်အရင်ကမိုက်တယ်လူငယ်နဲ့လည်းသူသားလည်းဖြစ်တော့လောက်ရှင်တမတာအဲ့လိုမျိုးသူ့သူစင်ပေါ်ကနေနေအောင်မဟုတ်ဘဲနဲ့ကျွန်တော်နဲ့သားလည်းတစ်ဆက်တည်းဖြစ်တယ်ကျွန်တော်ရဲ့စိတ်ကိုနားလေပြီးတမတာမျိုးပေါ့နော်ကျွန်တော်နိုင်ငံမှာလည်းလူကောင်းဆောင်မျိုးလိုအပ်တယ်ဆိုပို့ပြီးနေတာပါ
ဒါအပြင်တက်ရောက်လာတဲ့အာဆီယံ10နိုင်ငံကလူငယ်တွေကိုတနိုင်ငံချင်းစီမေးခွန်းတစ်ခုမေးခွန်းပေးခဲ့တာမှာမြန်မာနိုင်ငံကိုစားပြုမေးခွန်းရခဲ့တဲ့ကရင်တိုင်းရင်းသားစောထက်အောင်ခန့်က
ကျွန်တော်မေးခဲ့တာကကျွန်တော်တို့နိုင်ငံကလည်းအာဆီယံနိုင်ငံတွေမှာတနိုင်ငံပါဝင်ပါတော့။အဲ့တော့ကျွန်တော်တို့ဒီအာဆီယံဒေသကိုပြင်ကြည့်တဲ့အခါမှာအခြားခြားနားမှုတွေအများကြီးရှိတယ်။ဥပမာအဖြစ်ဆိုလို့ရှိရင်လူမျိုးတွေကွဲပြားမယ်။နောက်ပြီးတော့ဘာသာစကားကွဲပြားမယ်။အဲ့တော့ပြီးတော့သူရဲ့အမိုင်းနေရာလည်းကွဲပြားမယ်သူရဲ့အုပ်ချုပ်ပုံနေရာလည်းအကုန်လုံးကွဲပြားရေပေါ့ဆိုတော့အဲ့လိုမျိုးကွဲပြားခြားနားမှုတွေပေါ့နော်အင်္ဂလိပ်လိုဆိုတော့ diversity ပေါ့နော်အများကြီးရှိတဲ့အမှာဘယ်လိုမျိုးကျော်လွားပြီးတော့နောက်ခေါင်းဆောင်ဖြစ်လာတဲ့လူတွေရေပေါ့သမတအနေနဲ့ဘယ်လိုမျိုးခွာပေးခြင်းလဲဆိုတာလေးမိခဲ့ပါတယ်အဲ့တော့အကြိုက်ဆုံးလည်းတရားတစ်ခုအချက်ပဲကျွန်တော်ပြောခြင်းလဲအဲ့ဒါပါလဲဆိုသူကိုယ်တိုင်ကပြောခဲ့ရေပေါ့နော်သူများရဲ့ခဏကိုဝင်စီကြည့်လိုက်ပါဘောနော်သူများရှုခဏကိုကိုဝင်စီကြည့်လိုက်ပြီးတော့မှသူတို့ခံစားသူခံစားကြည့်လိုက်ပါဘောနော်အဲဒါဆိုလို့ရှိရင်ကျွန်တော်တို့အတွက်မိကုန်းနေမိကြအများရှိလာမယ်အမြင်နဲ့အများကြီးတွေ့လာမယ်ပေါ့အဲဒီဟာနေပြီးတော့ကျွန်တော်တို့ဘယ်လိုမျိုးအဖြေညှိပြီးတော့ဘယ်လိုမျိုးကောင်းမွန်တဲ့ဒီအာဆီယံဖိုင်ဝန်ကိုတည်ဆောက်မလဲဆိုတာ
သမ္မတအိုဘားမားရဲ့လူငယ်တွေအပေါ်လေးလေးဆဆနဲ့အချိန်ပေးပြန်လည်ဖြည့်ချမှုတွေကိုတရားရာဂိုင်းတော့သဘောကျမိတယ်လို့လဲစောထက်အောင်ခန့်ကပြောဆိုခဲ့ပါတယ်ဒီလိုအမေးဖြေခန္ဓာမတိုင်ခင်မှာတော့သမ္မတအိုဘားမားကမိန်ကွန်းပြောကြားခဲ့ပြီးအဲ့ဒီမှာအဓိကအနေနဲ့ရာသီဥတုဖောက်ပြန်မှုလိုပြဿနာတွေအပါအဝင်ကမ္ဘာမှာကြုံတွေ့ရင်ဆိုင်နေရတဲ့ပဋိပက္ခတွေစစ်ပွဲတွေလူခွင့်ရချိုးဖောက်မှုတွေလိုပြဿနာတွေကိုမျိုးဆက်တိုင်းလူငယ်တွေကဖြည်းဖြည်းချင်းစ조사ဖြည့်ရှင်းသွားဖို့တာဝန်ရှိတယ်လို့လည်းပြောဆိုသွားခဲ့ပါတယ်။ဒီတွဲဆောင်ပွဲကိုတက်ရောက်ခဲ့တဲ့မြန်မာလူငယ်တွေကတော့ဒီကနေရရှိလာတဲ့အတွေ့အကြုံတွေကိုမြန်မာပြည်ပြန်အောင်တဲ့အခါမြန်မာလူငယ်တွေကြားပြန်ပြီးတော့ဖလှယ်သွားမယ်လို့လည်းကိုမင်းကိုကပြောပါတယ်
အ
ဒီကျွန်တော်တို့ကဒီ workshop မှာဆင်ရင် project တွေကျွန်တော်တို့လည်းဖြည့်စင်ရပါတယ်ဒီမိုက်ခွဲပြီးတော့เนาะအဓိကအဖြစ် education environment ပေါ့เนาะ now civic engagement နဲ့ now economics ဆိုပြီး level ခွဲထားပါတယ်အဲ့ဒီနေရာမှာကျွန်တော်ပြီးမိတွေခွဲပြီးတော့ဒီ line project လေးကျွန်တော်ဖြည့်စင်ရပါတယ်အဲ့ကျွန်တော်ပြန်ပြီးဆိုတော့ကျွန်တော်တို့ကဒီ line project တွေဘာအိမ်မှာကျွန်တော်တို့ရွေးချယ်ထားတဲ့အခန်းကဏ္ဍလေးစပြီးတော့ကျွန်တော်တို့ဒီစားပြီးကောင်းထင်ပေါ်သွားမှာပါ
အာရှပစိဖိတ်ဒေသမှာတရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုချိန်ခွင်ရှာညှိဖို့အတွက်အမေရိကန်ကအလေးအနက်ထားဆောင်ရွက်နေတယ်ဆိုတာကိုပြသဖို့တွားရောက်တဲ့ဒီအာရှလေးနိုင်ငံခီးစဉ်တွင်အမေရိကန်သမ္မတတဦးအနေနဲ့အခုလိုအာဆီယံနိုင်ငံတွေကလူငယ်တွေနဲ့ဓာတ်ရိုက်တွေ့ဆုံဆွေးနွေးမှုဟာပထမဦးဆုံးအကြိမ်လေးဖြစ်ပါတယ်ရှင်